မီးဆုံးလို့ခေါ်တဲ့ first press မှာအဖြူရောင်ရှိတဲ့ first press မျိုးဟာအန်ဒီရဲ့အတိုင်းတာဘယ်လောက်ရှိတယ်ဆိုတော့ကိုဒီတစ်ပတ်မှာပြောပြပါရစေ2012ခုနှစ်နိုဝင်ဘာလ29ရက်နေ့ကလေဗရောင်းတောင်ဒေသမှာတတ်တူမတူးဖော်ဖို့တောင်းဆိုနေတဲ့တပိတ်စခန်း6ခုကိုရဲတွေကမီးသက်ပိုက်နဲ့ရေဖျန်းခဲ့တယ်လို့ phosphorus လို့ခေါ်တဲ့မီးစုံပါမီးလောင်ပုံးတွေကိုတုံးပြီးဖြိုခွဲခဲ့တယ်လို့မြန်မာရှေ့နေများကွန်ရက်နဲ့ American Justice Trust အဖွဲ့တွေကတက်တဲ့အထောက်ထားနဲ့တကွတင်ပြခဲ့ပါတယ်။သူတို့တုံးတဲ့ဘုံဟာ WP ဘုံလို့ခေါ်တဲ့ Incendiary Weapon လို့သတ်မှတ်ထားတဲ့မီးလောင်ပုံးဖြစ်ပြီးဒါကိုမတုံးဆွဲဖို့ကုလသမဂ္ဂကတားမြစ်ထားတာဖြစ်နေတဲ့အပြင်ဒီဘုံတွေမတုံးခင်ရေဖျန်းခဲ့တာမို့ WP လို့ခေါ်တဲ့အဖြူရောင် phosphorus နဲ့ရေထိတွေ့မှုကနေပြင်းထန်တဲ့ဓာတ်ပြုမှုတွေကြောင့်နောက်ဆက်တွဲဒုက္ခတွေကြုံလာကြရတယ်လို့ဆိုပါတယ် WP လို့ခေါ်တဲ့ white phosphorus ကိုမတုံးဖို့အတွက်ဘာကြောင့်ကုလသမဂ္ဂကတားမြစ်ထားရလဲပြင်းထန်တဲ့ဓာတ်ပြုမှုကြောင့်နောက်ဆက်တွဲဘလူအန်ဒီယယ်တွေပေါ်လာစေနိုင်တယ်ဆိုတာတွေကိုကြည့်ကြအောင်ပါဓာတ်မြေဩဇာကြွက်သက်ဆေးနဲ့ပိုးဟက်သက်ဆေးတွေမှာအဓိကသုံးနေရှိတဲ့အဖြူရောင် phosphorus ဟာဓာတုအဆိပ်သင့်မှုကိုဖြစ်စေတဲ့ပစ္စည်းတစ်မျိုးဖြစ်ပါတယ်။မီးစုံလို့အများသိကြတဲ့ phosphorus မှာအဖြူရောင် phosphorus P4 ဟာ active အဖြစ်ဆုံးဓာတ်ပြုအလွယ်ဆုံးလို့ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ်
။ဗမာလိုကမီးစုံလို့ခေါ်ပါတယ်။ကျွန်တော်တို့ဓာတုဗေဒမှာတော့ phosphorus ကတော့၃မျိုးရှိတာပါလေ phosphorus အဖြူရဲ့အနီရဲ့အမဲရဲ့ဆိုရှိတယ်ဈေးကွက်ထဲမှာရှိတာအဖြူနဲ့အနီကဈေးကွက်ဝင်တဲ့ phosphorus တွေပေါ့နော်အဲ့ဒီ phosphorus တွေကိုကျွန်တော်တို့ကြည့်တဲ့အခါမှာ white phosphorus ကတော့ active ဖြစ်ဆုံးပေါ့သူ့ကိုလေထဲရောက်လာတဲ့ပြိုင်နဲ့ကျွန်တော်တို့ပုံမှန်ပြီး temperature ပေါ့63 degree Fahrenheit တောင်ဟိုရင်34 degree Fahrenheit မှာဆိုရင်တော့သူကမီးလောင်တယ်သူအလိုလျောက်လည်းမီးလောင်တာဟုတ်မီးလောင်ပြီးတော့သူက poisonous လေအမှန်တမ်းဖြစ်တယ်
ဒီအဆိပ်တောက်ဖြစ်စေတဲ့အဖြူရောင် phosphorus ဟာရေနဲ့တွေ့ရင် acid ဖြစ်လာပြီးလူကိုအန္တရာယ်ပေးတာပါ။ရှေ့နေအဖွဲ့ကထိုင်းနိုင်ငံမှာရှိတဲ့ ALS ဓာတ်ခွဲခန်းကိုပေးပို့ပြီးစစ်ဆေးစေခဲ့တဲ့လိမ္မော်ညိုရောင်ကြီးတွေကျန်းနေတဲ့ဘုံကွန်ထဲမှာ phosphorus ပါဝင်မှုက25ရာခိုင်နှုန်းကျော်နေတယ်လို့ phosphate လို့ခေါ်တဲ့ P2O5 ပါဝင်မှုကတော့58.3ရာနှုန်းရှိနေပါတယ်။ဒီပါဝင်နေတဲ့ phosphorus ဟာဘယ်လိုအမျိုးအစားဖြစ်နိုင်လဲဆိုတာကိုကြည့်ရအောင်ပါ
။ရေနဲ့ဖြန်းထားတဲ့အခြေအနေမှာဆိုရင်တော့ဒီ phosphorus oxide တွေကအဖြူရောင်မှုတ်တယ်။အဲ့ဒီကောင်ကရေထဲပြုတ်ဝင်ပြီးတော့ acid တွေဖြစ်ကုန်တယ်။အဲ့တော့ phosphoric acid တွေ phosphorus acid တွေဖြစ်တယ်။တကယ်လို့ဒါလူကိုခန္ဓာမှာထိမဲ့အသားတွေကိုစားတာပေါ့။အဲ့တော့ကျွန်တော်တို့ဒီဒဏ်ရာတွေဘာတွေမှာလဲဒီလိုမျိုး acid တွေနဲ့ထိထားတဲ့ဒဏ်ရာအသားကိုစားရတဲ့ဒဏ်ရာတော့သူကပြောတာ extremely poisonous အလွန်တရာမှနော်အဆိပ်ပြင်းတယ်လို့ပြောတာတော့ဒီကောင်ကအဆိပ်ပြင်းတဲ့သဘောမျိုးတွေ့ရပါတယ်အဲဒါကြောင့်ဒီအဆိပ်ပြင်းတဲ့ phosphorus ကဒီ white phosphorus ဖြစ်တယ
်အခင်းဖြစ်ပေါ်တဲ့နေရာကမီးလောင်မှုတွေကိုကြည့်ရင်အဖြူရောင် phosphorus နဲ့အတူတခြားပစ္စည်းတွေလည်းပါဝင်နိုင်တယ်လို့သုံးသပ်ပါတယ
် phosphorus ကတော့ကျွန်တော်တို့တကယ်တည်းအပြင်မှာထိုင်ရေအောက်မှာထားရတော့ဗောလေရေအောက်မှာထားလိုက်မှအပြင်ကိုခဏလေး exposure လို့တည်းရေလက်6ဝါရမီးရထတော့ရောမီးတောင်းရင်သူကသူ့ detonator အနေနဲ့သုံးလို့ရတယ်ရေဟောတဲ့ဘေးမှာရှိရင်တက်စီတော့ရှိရင်မီးအရန်ဆွဲပြီးတော့လောင်ကျွမ်းလို့ရတယ်သူဘေးနားမှာမီးလောင်နေဆိုတော့ဒီထဲမှာလို့မီးလောင်စေတဲ့ပစ္စည်းလည်းထည့်ပေးလိုက်လို့ရတာဟုတ်သူကပြစ်လိုက်တဲ့ခေမှာ white phosphorus နဲ့အတူတခြားပစ္စည်းလည်းပါနိုင်တယ်ဥပမာဖြင့်တက်စီလိုမျိုးဒါမှမဟုတ်ရင် benzene လိုမျိုးပါလာတယ်အဲ့မှာလွင့်စင်တော့သူ့ကိုတတ်ထိသွားရင် phosphorus ကလည်းမီးလောင်ရောဒီမီးကခုနကဓာတ်ဆီလိုမျိုးနေရာဆက်ပြီးကူးသွားလို့ရသူ့ကိုလည်းသမီးလောင်ကိုအခွင့်အလမ်းရှိပါလား
မျက်ရည်ရုပ်ဘုံလို့သိကြတဲ့မီးကိုဘုံအတွက် phosphorus ကိုသုံးတာမျိုးတွေရှိပေမဲ့အခုလိုရာနှုန်း20ကျော်လောက်တော့မသုံးဘူးလို့ဆိုပါတယ
်မီးကိုဘုံကတော့ကျွန်တော်တို့ဒီစစ်တပ်တွေရွှေ့တဲ့နေရာမှာသုံးပါတယ်မီးကိုဘုံကမှ phosphorus ထည့်တော့ရတော့နည်းနည်းလေးထည့်တော့ရတယ်ဒါပေမဲ့ခုနက 20% လောက်တော့မထည့်ကြဘူးဒါပေမဲ့မီးခိုးဘုံကိုလုပ်ရင်ဆာဖာနဲ့ ignition ပေါ့လုပ်တာများတယ်ကျွန်တော်တို့ဆာဖာရန်စင်းရထည့်ပေါ့ကျွန်တော်တို့ဒီ inact လုပ်တယ် inact လုပ်တယ်ဆိုတာ มีชูแล้วบ่จนเราไอ้ดิโตเนเตอร์โหลต้งเรามีชูไล่เด้มีชูไล่ได้เฉยมาแท้มาปาละเด้ตะจ้าริก็แล้วมีหลองว่าเรามีโกนี่ถั่วถ้ามาสิตัดเนี่ยตะเนียนตะเนียนเปียงตรุบ่มีเอาโหลมีโกบงนี่พอกบ่ต้งอยู่กันยาเด้อะเพียงมาอดิกยงผุขွဲเด้อเนี่ยมาเราไม่ต้งมาอูตรุฟอสตรัสสิกั่นเลยไอ้ฟอสตรัสโกตุ่ยเด้อสุดาหาฟอสตรัสบาเด้มีหลองบงโหลอยู่ซะเด้มีหลองบงขึ้นมาเนาะจนเราแล้วไม่ติดอยู่เลยดีตาตุไปดาปัญญาရှင်ผิ
ဒီမှာပဲကျန်းလာလိုက်ပါစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်။